မင်္ဂလာပါရှင်2018ခုနှစ်ဧပြီလ19ရက်ကြာတာပြင်းနေ့ညနေ6နာရီခွဲကနေ9နာရီတီ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။ဒီမှာခွာညိုပါအခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လွင်ဦးပါ။ဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေအောင်မြင်ရတာတောင်ကိုရီးယားနဲ့ထိပ်သီးတွေ့ဆုံမှုတွေပေါ်မှာလာမကအမေရိကန်သမ္မတနဲ့ထိပ်သီးတွေ့မဲ့ပုံမှန်ပါမူတည်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတကပြောလိုက်ပါတယ်။ဗီယက်နမ်ကိုရောက်နေတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကဒီနေ့မှာတော့ဗီယက်နမ်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတနင်္ဂနွေချာကိစ္စတွေကိုဆွေးနွေးပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုညံဝင်းအောင်နဲ့သူချင်ညာပေးသွားမှာပါ။
နိုင်ငံတကာသတင်းတွေပြီးနားဆင်ရမယ့်သတင်းလှော်တွေဆက်သွယ်မိမြန်ချက်တွေထဲမှာတော့အရင်ဆုံးဘင်္ဂလားဒေ့ရှ်ကိုသွားခဲ့တဲ့လူကယ်ပြန်ဝင်ကြီးကမြန်မာပြည်ဘက်ကပေးထားတဲ့ဒုက္ခသည်တွေဖြစ်ရမယ့်ပုံစံစာရွက်တွေအကြောင်းဒုက္ခသည်တွေမသိဘဲဖြစ်နေတဲ့ကိစ္စဘင်္ဂလားဒေ့ရှ်ကဝန်ခံအသိအမှတ်ပြုခဲ့တယ်လို့ဆိုပါတယ
်
ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရဲ့ဒီကနေ့သတင်းစာရှင်းလင်းပွဲအကြောင်းကိုနှာစင်ရမှာပါရှင်။လူ့ခွင့်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်မှာတော့မန်စီမြို့နယ်ထဲမှာအသက်ခံရသူ2ဦးရဲ့မိသားစုတွေဟာလုံခြုံရေးအရာစိုးရိမ်စိတ်နဲ့ပုန်ရှောင်နေတဲ့အကြောင်းလူ့ခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့တစ်ခုကပြောဆိုပါတယ်။တရုတ်ပါဝင်တခြားနိုင်ငံတချို့နဲ့ကုန်သွယ်ရေးစစ်ဖြစ်နိုင်တဲ့အလားအလာတွေနဲ့အတူအမေရိကန်ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့အမေရိကန်နိုင်ငံသားရေးမူဝါဒဆိုင်ရာအလားအလာအကြောင်းကိုလည်းနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာပြောပြမှာပါ။အခုရင်ဆုံးတော့ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညာဝင်းအောင်တို့ကပြောပြပါမယ်ရှင
်။မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေအောင်မြင်ရေးဟာရှေ့သတင်းပတ်ထဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဟွန်းနဲ့ထိပ်သီးတွေ့ဆုံမှုအပေါ်မှာလာမကနောက်ပိုင်းမှာတွေ့ဆုံမှုစီစဉ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးတွေ့ဆုံမှုအပေါ်မှာပါမူတည်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဒီနေ့ပဲပြောလိုက်ပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার ကင်းစင်ရေးသဘောတူညီချက်ရနိုင်မယ့်အလားအလာနဲ့မြောက်ကိုရီးယားစီးပွားရေးအတွက်နိုင်ငံတကာကအကူအညီရနိုင်မယ့်အလားအလာတွေကိုတွေ့မြင်နေရကြောင်းလည်းပြောဆိုသွားခဲ့တာပါ။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်အလားအလာနဲ့ပတ်သက်လို့မနေ့ကသမ္မတထရန့်ကမှတ်ချက်ပေးပြောဆိုခဲ့ပြီးနောက်မှာပဲတောင်ကိုရီးယားသမ္မတရဲ့ပြောဆိုချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။သမ္မတထရန့်ကတော့အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA အကြီးအကဲမိုက်ပွန်ပီယိုရဲ့မကြာသေးခင်ကပြောင်းရွှေ့မှုတော့လူရောကီးစင်ဟာချေရမမောရှိတဲ့အကြောင်းပြောဆိုထားတာပါ။နျူကလ িয়ার ကင်းစင်ရေးစီစဉ်တွေအပြည့်အဝဆောင်ရွက်ပြီးအတည်ပြုနိုင်တယ်လို့နောက်ကျောင်းလဲပြန်မလည်နိုင်တဲ့အခြေအနေမျိုးဖြစ်လာခဲ့မယ်ဆိုရင်တော့မြောက်ကိုရီးယားရဲ့အနာဂတ်ကလည်းတောက်ပြောင်လာမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။ကိုရီးယားကျောင်းဆက်တစ်ခုလုံးမှာဘေးရန်နဲ့ခင်းပြီးငင်းချမ်းတရားတဲ့နေ့ကိုတွေ့မြင်ရဖို့မျှော်လင့်ထားတဲ့အကြောင်းလဲဖလော်ရီဒါပြည်နယ်မှာရောက်နေစဉ်မနေ့တုန်းကသမ္မတထရန့်ကပြောဆိုထားခဲ့တာပါ။ဒါပေမဲ့လည်းဆွေးနွေးမှုတွေမျှော်လင့်တယ်လို့ဖြစ်မလာနိုင်တဲ့အခြေအနေတွေကိုလည်းသတိပေးထားပါတယ်။ဆွေးနွေးမှုတွေမှာရလဒ်တွေမတွေ့ရရင်တွေ့ဆုံမှုတွေဆက်လုပ်မှာမဟုတ်ကြောင်းလဲပြောဆိုထားခဲ့တာပါ။ဒီချိန်ထဲမှာပဲမြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတွေလူမျိုးရေးတွေလည်းညှိနှိုင်းမှုတွေရှိနေတဲ့အကြောင်းသမ္မတထရန့်ကအတည်ပြုပြောဆိုခဲ့ပါတယ်။
အမေရိကန်ဂျပန်နိုင်ငံကြားနှွေးထွေးတဲ့မဟာမိတ်အဖြစ်ဆက်လက်ရပ်တည်သွားဖို့အာမခံချက်အချင်းချင်းရှိခဲ့ကြပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဒေါ်နယ်ထရမ့်တို့ရဲ့နှစ်ရက်ကြာဆွေးနွေးပွဲအတွင်းမှာတော့အဓိကကျတဲ့ကုန်သွယ်ရေးကိစ္စကိုသဘောတူညီမှုရအောင်မညှိနှိုင်းနိုင်ခဲ့ကြပါဘူး။ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဆွေးနွေးမှုဟာတိတ်ကိုအကျိုးရှိစေခဲ့တယ်လို့သမ္မတထရမ့်ကပြောပေမဲ့ဗုဒ္ဓနေ့ကပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာတော့ရလကောင်တချို့ကသာပြနိုင်ခဲ့ပါတယ်။လွတ်လပ်မျှတပြီးအပြန်အလှန်အကျိုးခံစားနိုင်မဲ့ကိုယ်တော်ရေးသဘောတူညီမှုရာရေးကိုစာပြီးဆွေးနွေးကြဖို့သူနဲ့သမ္မတထရန့်တို့သဘောတူညီခဲ့တယ်လို့ရှင်ဇိုအာဘေကပြောကြားခဲ့ပေမဲ့အသေးစိတ်ကိုတော့ပြောမသွားပါဘူး။သမ္မတထရန့်ကတော့နှစ်နိုင်ငံချင်းလွတ်လပ်တဲ့ကိုယ်တော်ရေးသဘောတူညီမှုရဖို့အလေးပေးပြောဆိုပေမဲ့နိုင်ငံ12နိုင်ငံပါဝင်တဲ့ Pacific ရန်ဝန်ဆိုင်ရာကိုယ်တော်ရေးသဘောတူစာချုပ် TPP မှာအမေရိကန်ကပြန်ပါဖို့ကိုဂျပန်ဝန်ကြီးချုပ်အာဘေကတိုက်တွန်းထားပါတယ်။သမ္မတထရန့်အစိုးရတက်လာပြီးမကြာခင်မှာပဲအမေရိကန်က TPP စာချုပ်ကနေနှုတ်ထွက်ခဲ့တာပါဂျပန်ကတော့ TPP သဘောတူညီမှုဟာအမေရိကန်ဂျပန်နှစ်နိုင်ငံအတွက်အကောင်းဆုံးအကျိုးဖြစ်စေတယ်လို့အာဘေကပြောပါတယ်ဂျပန်နိုင်ငံရဲ့တမ်မနီနဲ့အလူမီနီယံကုန်သွယ်မှုအပေါ်အခွန်တိုးကောက်ခဲ့တဲ့အတွက်အမေရိကန်နဲ့ဂျပန်ဆက်ဆံရေးအနည်းငယ်အဆင်မပြေဖြစ်နေခြင်းမှာဝန်ကြီးချုပ်ရှင်ဇိုအာဘေဟာသမ္မတထရန့်နဲ့ဖလော်ရီဒါကထရန့်ရဲ့အပန်းဖြေစခန်းမှာဗုဒ္ဓနေ့ကတွေ့ဆုံပြီးအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးတဲ့အခါဂျပန်နိုင်ငံအရေးကိုပါထဲသွင်းဆွေးနွေးပေးစေလိုကြောင်းဝန်ကြီးချုပ်အာဘေကထုတ်ဖော်ပြောကြားခဲ့ပါတယ်
။စီးရီးယားနိုင်ငံမှာဒါရုလက်နက်သုံးတက်ခတ်ခဲ့တယ်လို့တန်တရားရှိနေတဲ့ဒူမာမျိုးကိုအန်ဒီယားကင်းကင်းဝင်ရောက်နိုင်တဲ့အခါလုပ်ငန်းတွေစတင်နိုင်မှုဒါရုလက်နက်စုံစမ်းစစ်ဆေးရေးနိုင်ငံတကာအဖွဲ့ကမျှော်လင့်နေပါတယ်။ လူပေါင်းဒါဇင်နဲ့ချီတီဆုံးပြီးအများပြတ်ထန်ရခဲ့တဲ့မချသေးတဲ့နှုန်းကဒါရုလက်နဲ့တက်ခတ်ခံရတယ်လို့ဆိုတဲ့နေမျိုးကတော့စုံစမ်းစစ်ဆေးသူတွေမနေ့တုန်းကမသွားနိုင်ခဲ့ကြပါဘူး။စုံစမ်းစစ်ဆေးရမယ့်နေမျိုးမှာဘေးကင်းလုံခြုံမှုရှိမရှိစစ်ဆေးဖို့သွားခဲ့ကြတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့တစ်ဖွဲ့ကိုလက်နက်ငယ်နဲ့ပစ်ခတ်ပြီးဘုံတလုံးပေါက်ခွဲတက်ခတ်ခဲ့ရခံရပြီးတဲ့နောက်စစ်ဆေးအဖွဲ့မသွားနိုင်ပဲဖြစ်ခဲ့ရတာပါ။ဒါပေမဲ့လည်းကုလသမဂ္ဂလုံခြုံရေးအဖွဲ့ဝင်တွေကတော့ထိခိုက်မှုမရှိတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတူက VOE ကိုပြောပါတယ်။အမေရိကန်နဲ့မဟာမိတ်နိုင်ငံတွေကတော့စီးရီးယားသမ္မတဘာရှားအဆက်အစိုးရကိုအပြစ်ဖို့နေပေမဲ့စီးရီးယားဆိုရနဲ့ရုရှားတို့ကတော့ဒါဝုလနဲ့တက်ခတ်မှုမရှိတဲ့အကြောင်းငြင်းဆန်ထားကြတာပါ။စီးရီးယားနိုင်ငံကဒါဝုလနဲ့ထုတ်လုပ်မှုနဲ့ဆက်နွယ်တဲ့နေရာတွေကိုပြစ်မှတ်ထားပြီးအမေရိကန်ဗြိတိန်နဲ့ပြည်သစ်နိုင်ငံတွေကမစ်ဆိုင်းတုံးတွေနဲ့တက်ခတ်ခဲ့တဲ့စနေနေ့မှာကလေးကဒါဝုလနဲ့တာစီရီနိုင်ငံကအဖွဲ့ OPCW ကစုံစမ်းစစ်ဆေးသူတွေစီးရီးယားနိုင်ငံမှာရောက်ရှိနေကြတာဖြစ်ပါတယ်။
လက်ရှိကျူဘာသမ္မတရာဦးကက်စတရိုယာရူကနေနှုတ်ထွက်မှာဖြစ်ပြီးသူ့နေရာမှာကျူဘာဒုသမ္မတမီဂဲဒီယက်စ်ကနဲကိုအစားထိုးခန့်အပ်ဖို့ရာဦးကက်စတရိုကရွေးချယ်လိုက်ပါတယ်။မီဂဲဒီယက်စ်ကနဲဟာကြာသပတေးဒီကနေ့ကစလို့သမ္မတအဖြစ်တိုင်းပြည်ကိုတာဝန်ယူမှာဖြစ်ပါတယ်။ကွန်မြူနစ်ကျူဘာနိုင်ငံမှာကက်စတရိုမိသားစုကပဲသမ္မတယာရူကိုတာဝန်ယူခဲ့ပြီးနောက်ကက်စတရိုမိသားစုဝင်မဟုတ်သူတူကအခုလိုသမ္မတအဖြစ်တာဝန်ယူတာဟာနှစ်ပေါင်း60နီးပါးအတွင်းပထမဆုံးအကြိမ်ပဲဖြစ်ပါတယ်။သမရယာဒူအနှင်းမှုကိုတော့တမန်ကြောင့်အတီးပြုတ်ပေးနေကြကျူဘာလွှတ်တော်ကပဲ DS ကနဲကိုအတီးပြုတ်ပေးရမှာဖြစ်ပါတယ် DS ကနဲဟာတော်လန်ကြီးမှာပါဝင်ခဲ့ပြီးကွန်မြူနစ်လူကြီးပိုင်ခေါင်းဆောင်တွေလက်ခံသူတူဖြစ်သလိုကွန်မြူနစ်လမ်းစဉ်နဲ့လိုက်လျောညီထွေတဲ့ Liberal ဝါဒကိုအားပေးသူဖြစ်ပုံရတယ်လို့အများကယူဆကြပါတယ်ကျူဘာသမရတဲ့ရွေးချယ်ရာမှာပြည်သူတွေကမဲပေးပြီးဒီမိုကရေစီနှီးကြရွေးချယ်တာမျိုးမဟုတ်တဲ့အတွက်ကျူဘာနိုင်ငံ၏အပြောင်းလဲအပေါ်ထရမ့်အစိုးရကစိုးရိမ်ကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရာဟီသနူဘတ်ကပြောပါရယ်သမ္မတသက်တမ်း10နှစ်တာဝန်ထမ်းဆောင်ခဲ့တဲ့ရာဟူကက်စတိုကတော့ကွန်မြူနစ်ပါတီမှအကြီးအကဲဖြစ်ဆက်လက်ရှိနေဦးမှာဖြစ်ပြီးကျူဘာနိုင်ငံရဲ့ဩဇာအရှိဆုံးပုဂ္ဂိုလ်ဖြစ်ဆက်ရှိနေမှာပါ
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတော်ခီးစဉ်ဖြစ်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာဒီနေ့မှာတော့ဗီယက်နမ်ဝန်ကြီးချုပ်ငွန်ရှန်ဖက်နဲ့တွေ့ဆုံပြီးနိုင်ငံခြားပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးပါတယ်။နိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ရည်ရွယ်ထားတဲ့ခီးစဉ်အစနေ့မှာပဲဒေါ်အောင်ဆန်းစုကြည်နဲ့ဗီယက်နမ်ဝန်ကြီးချုပ်တို့ဟာနိုင်ငံခြားဆက်သွယ်ရေးနဲ့သတင်းလုံခြုံရေးဆိုင်ရာနားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးတဲ့ဟနွိုင်းမျိုးကအခမ်းအနားကိုလည်းတက်ရောက်ခဲ့ကြတာပါ။ဗီယက်နမ်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ရတော့ရောက်တဲ့နေ့ကျခီးစဉ်တွင်ဗီယက်နမ်ဆူဟာတောင်းရှိသူတွေနဲ့တွေ့ဆုံရမှာဗီယက်နမ်ကွန်မြူနစ်ပါတီထူထူတွင်ရမှုမဖူထောင်ရဲ့ပြည်ရဲ့နေတဲ့မြန်မာနိုင်ငံခီးစဉ်တွင်ပူပေါင်းဆောင်ရည်မှာသဘောတူထားတဲ့အစီအစဉ်တွေကိုပြန်လည်တုံ့တက်သွားမှာဖြစ်ကြောင်းလဲမြန်မာနိုင်ငံဆိုင်ရာဗီယက်နမ်တမ်မကြီးကခီးစဉ်မတိုင်မီမှာပဲပြောဆိုထားပါတယ်။နိုင်ငံရေးကုန်သွယ်ရေးယင်းနှိမ့်ညွန့်မှုနဲ့ခီးသွားလုပ်ငန်းပါဝင်နိုင်ငံခြားစီးပွားပူပေါင်းဆောင်မှုတွေဖြင့်လူလူချားမှာပြန်လည်ဖလှယ်ရေးအစီအစဉ်တွေကိုလည်းဆွေးနွေးမယ်လို့ဆိုပါတယ်။ဒေသတွင်းကိစ္စရဲ့နဲ့ပတ်သက်လို့အမြင့်ချင်းဖလှယ်ဖို့ရှိသလိုနိုင်ငံချိုးစီးပွားနဲ့ငင်းကြဲတည်ငြိမ်မှုတွေအကောက်လာစေမယ့်အစီအစဉ်တွေကိုလည်းဆွေးနွေးကြမှာဖြစ်တဲ့အကြောင်းဗီယက်နမ်တမ်မကြီးကပြောဆိုထားပါမြန်မာနိုင်ငံမှာပြည်ပကယင်းနှိမ့်ညွန့်နဲ့လောက်ကန်တဲ့နိုင်ငံတွေနဲ့အဆင့်ခုနှစ်မှာရှိနေပြီးကုန်သွယ်မှုမှာအဆင့်9နေရာမှာရှိနေတဲ့ဗီယက်နမ်နိုင်ငံဟာမြန်မာနိုင်ငံနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာရကအပြန်အလှန်ကုန်သွယ်မှုပမာဏက2016ခုနှစ်ကတည်းက57ရာခိုင်နှုန်းတိုးပြီး2019ခုနှစ်ထဲမှာအမေရိကန်ဒေါ်လာ828သန်းရောက်ရှိကြောင်းလည်းတည်ဝင်ကိန်းနဲ့ကဖော်ပြထားကြပါတယ
်။လိမ်မိုင်းဆိုင်ရာအာဓမ္မကျင့်ခံရသူတွေကိုတရားဥပဒေအကြောင်းအရအကာအကွယ်ပေးသွားမယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကကတိပေးပြောကြားလိုက်ပြီးအာဓမ္မကျင့်တဲ့အမှုတွေပြည်တွင်းမှာအခုလိုပြန့်နှံ့နေတာဟာတိုင်းပြည်ကိုအရှက်ရစေတယ်လို့သူကဆိုပါတယ်။ဗီတိန်နိုင်ငံလန်ဒန်မြို့မှာသူ့ကိုဝမ်းပြီးဆန္ဒပြကြတဲ့ရာချီတဲ့လူအုပ်စုကိုဝန်ကြီးချုပ်မိုဒီကအဲ့ဒီလိုပြောဆိုလိုက်တာပါဝန်ကြီးချုပ်မိုဒီဟာဗီတိရှားဒနာသဟာယအဖွဲ့ဝင်နိုင်ငံများအစည်းအဝေးကိုတက်ရောက်ဖို့လန်ဒန်မြို့ကိုရောက်ရှိနေတာဖြစ်ပါတယ်အိန္ဒိယနိုင်ငံမှာလူမဆန်စွာမတင်းကျင့်ခံရတဲ့အမှုနှစ်ခုကြောင့်လိမ်မိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုတွေကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတဝန်းပေါပေါက်နေပြီးအကြက်အတဲနဲ့ရင်ဆိုင်နေရပါတယ်ဒီလိုဆန္ဒပြသူတွေထဲမှာမိုဒီကိုမဲပေးခဲ့ကြသူတွေလည်းပါဝင်ပြီး ဝရီအစိုးရကလုံလောက်တဲ့ဖြည့်ရှင်းမှုတွေမရှိတဲ့ပေါ်လူတွေကဒေါသပို့ထွက်နေကြပါတယ်။အိန္ဒိယမြောက်ပိုင်းကက်ရှမီးယားပြည်နယ်ကဆန္ဒပြပွဲမှာတော့အသက်၈နှစ်အရွယ်မိန်းကလေးကိုမရင်းကျင်တဲ့အမှုနဲ့ပတ်သက်လို့တရားဥပဒေအရဖြည့်ရှင်းပေးဖို့တောင်းဆိုကြပါတယ်။အိန္ဒိယနိုင်ငံမှာ2016အတွင်းအဓမ္မကျင့်မှုပေါင်း4000ဖြစ်ပွားခဲ့ပြီးလွန်ခဲ့တဲ့၄နှစ်ထက်စာရင်60ရာခိုင်နှုန်းတိုးလာပါတယ်။အဓမ္မကျင့်ခံရသူတွေရဲ့40ရာခိုင်နှုန်းကကလေးငယ်တွေဖြစ်ကြပါတယ်။
အမေရိကန်သမ္မတကရိုဟမ်ဘာဘရာဘုရှ်အင်္ဂါနေ့ကကွယ်လွန်သွားတဲ့မိသားစုနေရှိရာတက်ဆက်စ်ပြည်နယ်ဟူစတန်မှာသမ္မတကရိုဟမ်ရဲ့ဘဝတသက်တာကြိုးပမ်းမှုတွေနဲ့ခြံရိပ်ခဲ့တဲ့သမိုင်းမှုတွေကိုအောက်မေ့ခွန်ပြုနေကြပါတယ်။အသက်92နှစ်အရွယ်ကွယ်လွန်သွားတဲ့ဘာဘရာဘုရှ်ဟာအမေရိကန်ပြည်ထောင်စုရဲ့42ရောင်မြောက်သမ္မတဖြစ်တောင်းယူခဲ့သူ George H.W. Bush ရဲ့ဇနီးဖြစ်သလို43ရောင်မြောက်သမ္မတဖြစ်တဲ့ George W. Bush ရဲ့မိခင်လည်းဖြစ်ပါတယ်။သမ္မတကရိုဟမ်ကိုအောက်မေ့ခွန်ပြုတဲ့အနေနဲ့မင်းညာကပြည်နယ်ဆွေးရပါဟူစတန်မြို့ကမြို့တော်ခန်းမမှာသူ့ကြိုက်ဆုံးအယောင်ဖြစ်တဲ့အပြာရောင်နဲ့မိထွန်းခွန်ပြုခဲ့ကြတာပါ။ဒီနေ့မှလည်းမြို့တော်ခန်းမမှာအောက်မေ့ပွဲခန်းနာတွေဆက်လက်ကျင်းပနေပါတယ်။သမ္မတကရိုဟမ်ကိုအမတ်တရခွန်ပြုတဲ့အနေနဲ့ပလဲရေရနာဓမ္မမောင်ရင်လည်းအပြာရောင်ဝစားစင်ကြဖို့လည်းမြို့တော်ဝင်ကတိုက်တွန်းထားပါတယ်။
ရာသီဥတုပြောင်းလဲလာတာကိုကာကွယ်ထိန်းသိမ်းရေးမလုပ်ဆောင်နိုင်တာကြောင့်ဩစတြေးလျနိုင်ငံ Great Barrier Reef ရေအောက်တန်းတာကျောက်တန်းကြီးတွေတိတိတသာသေးငယ်လာတဲ့ဟာကိုတွေ့ရတော့မှာဖြစ်ကြောင်းဩစတြေးလျသိပ္ပံပညာရှင်တွေကသတိပေးလိုက်ပါတယ်။1982ခုနှစ်ကတည်းကကမ္ဘာအမွေအနှစ်ဖြစ်သတ်မှတ်ခံရတဲ့အဲ့ဒီတန်းတာကျောက်တန်းတဝိုက်ကပင်လယ်ရေအပူချိန်2016ခုနှစ်တိုင်းတာချက်အရဒီတိခိုက်ဒီတနာကြောက်တန်းတွေတိခိုက်ပျက်စီးလာတာကိုတွေ့ရကြောင်းအစီရင်ခံစာထွက်ပေါ်လာပြီးနောက်မှာသတိပေးလိုက်တာဖြစ်ပါတယ်။တနာကြောက်တန်းတဝိုက်ပူနွေးလာတဲ့ပင်လယ်ရေကတနာကြောက်တန်းတွေရဲ့သုံးပုံပုံဖြစ်တဲ့မိုင်900နီးပါးလောက်ကိုပျက်စီးစေခဲ့ပါတယ
်။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညံဝင်းအောင်တို့ပြောပြသွားတာပါရှင်။အခုနားဆင်ရမယ့်သတင်းလွှာတွေကိုတော့ဘင်္ဂလားဒေ့ရှ်ခရီးကနေပြန်ရောက်လာတဲ့လူကယ်ပြန်ဝင်ကြီးရဲ့သတင်းစာရှင်းလင်းပွဲနဲ့စားပါမယ်ရှင်။ရခိုင်ပြည်နယ်ကတင်းရှောင်သွားသူတွေနေရပြန်နိုင်ရေးအရေးကြီးဆုံးအဆင့်ဖြစ်တဲ့မြမအစိုးရကပေးပို့ထားတဲ့စစ်စစ်ရေးပုံစံတွေမှာတိတိကျကျမှန်မှန်ကန်ကန်ဖြည့်ပြီးတော့ပြန်ပို့ပေးဖို့ဘင်္ဂလားဒေ့ရှ်ခရီးစဉ်မှာဆွေးနွေးနိုင်ခဲ့တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားရောက်ဒုက္ခသည်တွေဟာမြမအစိုးရကပေးပို့ထားတဲ့စစ်စစ်ရေးပုံစံစာရွက်တွေပေးပို့ထားတယ်ဆိုတာကိုမသိတဲ့အကြောင်းပြောတဲ့အတွက်ဒီကိစ္စကိုလည်းဘင်္ဂလားဒေ့ရှ်အစိုးရရဲ့အဖွဲ့ဝင်တွေနဲ့ဆွေးနွေးခဲ့တာဖြစ်ကြောင်းပြောပါရယ် VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါရယ်ရှင်
ဟုတ်ကဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရချတာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဘဇားမြို့နဲ့ဒါကာမြို့တို့ကိုဧပြီလ17ရက်ကနေ23ရက်အထိတွားရောက်ခဲ့တာဖြစ်ပြီးဒီခီးစဉ်အတွင်းဆောင်ရွက်ခဲ့တာတွေကိုဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲမှာနိုင်ငံတကာတန်တမန်တွေနဲ့နိုင်ငံခြားသတင်းဌာနတွေကိုပါဖိတ်ကြားခဲ့တာလည်းဖြစ်ပါတယ်။ဒေါက်တာဝင်းမြတ်အေးကဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဘဇားမြို့ကဒုက္ခသည်စခန်းမှာလူ25ယောက်လောက်နဲ့တွေ့ဆုံခဲ့ရပြီးသူတို့အားလုံးဟာမြန်မာပြည်ကိုအမြန်ဆုံးပြန်လို့တယ်လို့ပြောဆိုကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်။ဒါပေမဲ့ဒီတွေ့ဆုံခဲ့ရသူတွေဟာနေရက်ပြန်ရေးအတွက်မြန်မာအစိုးရကပေးပို့ထားတဲ့စီစီရေးပုံစံစာရွက်ဖော်မတွေကိုမသိရှိကြောင်းပြောဆိုတဲ့အတွက်အံ့အားသင့်မိတယ်လို့အခုလိုပြောဆိုပါတယ်။
You said the repatriation. The first step they have to do is to fill the form.
မြန်မာပြည်ကိုပြန်ဖို့ဆိုရင်ပထမဆုံးလုပ်ရမယ့်အချက်ကစစ်စီရေးပုံစံစာရွက်ကိုဖြည့်ပေးဖို့ဖြစ်ပါတယ်။အားသင့်စရာကောင်းတာကသူတို့တွေကအဲ့ဒီပုံစံစာရွက်ကိုလုံးဝမတွေ့ဘူးသလိုဒီပုံစံစာရွက်ဖြည့်ဖို့နဲ့ပတ်သက်ပြီးတော့လည်းဘာသတင်းအချက်အလက်မှရမထားကြပါဘူး။ဒါကအရေးကြီးတဲ့အချက်ဖြစ်ပါတယ်
။ဒီစစ်စီရေးပုံစံစာရွက် form ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကမြန်မာနိုင်ငံအတိုင်ပင်ခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးတို့လက်မှတ်ရေးထိုးထားတဲ့သဘောတူညီချက်နဲ့အညီပေးပို့တာလည်းဖြစ်ပါတယ်။ဒီစစ်စီရေးပုံစံစာရွက်တွေအရေးနဲ့ပတ်သက်ပြီးဒါကာမြို့မှာဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးပြည်ထောင်စုဝန်ကြီးတို့နဲ့ဆွေးနွေးရာမှာအမြန်ဆုံးဆောင်ရွက်နိုင်ရေးအတွက်သဘောတူခဲ့ကြောင်းလည်းဒေါက်တာဝင်းမြတ်အေးကဆက်ပြောပါတယ်။
The Foreign Minister has told us, the Home Affairs Minister, that what happens, is real or not, if they admit
Bangladesh နိုင်ငံသားရေးဝန်ကြီးကမီဒီယာဝန်ကြီးကိုဒီကိစ္စနဲ့ပတ်သက်ပြီးတော့မဲလို့ဖြစ်တယ်လဲဒါအမှန်ပဲလားလို့မေးမြန်းပြီးတော့သူတို့ဘက်ကဟုတ်မှန်ကြောင်းဝန်ခံခဲ့ပါတယ်နောက်ပိုင်းမှာနိုင်ငံသားရေးဝန်ကြီးကဒီပုံစံစာရွက်တွေကိုပြန်ပြီးတော့ရေးသားဖြည့်ဆွတ်ပြီးအမြန်ဆုံးမြန်မာနိုင်ငံကိုပြန်ပို့မယ်လို့ပြောဆိုပါတယ်ဒါဟာကျွန်တော်တို့အတွက်အောင်မြင်မှုပါပဲ။ဒါဟာနိုင်ငံသဘောတူညီချက်နဲ့အညီလုံလုံခြုံခြုံဂုဏ်သိက္ခာရှိရှိနဲ့မိမိဆန္ဒလျောက်နေရပြန်နိုင်ရေးအစီအစဉ်စတင်ဖို့အတွက်အရေးကြီးတဲ့အချက်ဖြစ်ပါလိမ့်
။ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ကိုဒေါက်တာဝင်းမြတ်အေးနဲ့တူလိုက်ပါခဲ့တဲ့ရခိုင်ပြည်နယ်လူသားချင်းစာနာမှုဆိုင်ရာကူညီထောက်ပံ့ရေးအဖွဲ့ UEHRD ကဒေါက်တာအောင်ထွန်းသက်နဲ့အခြားကိုယ်စားလှယ်အဖွဲ့ဝင်တွေကလည်းသူတို့အတွေ့အကြုံတွေကိုတင်ပြခဲ့ပါတဲ့။ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကလည်းမြန်မာပြည်ကိုပြန်လာမဲ့သူတွေကိုကြိုဆိုနေကြောင်းအခုလိုပြောပါတယ
် The raids are coming in a few weeks and before the raids come we would like to see them come back to the country we are ready and willing to receive them this is the message that we want to send
လာမဲ့ပတ်တွေတွေ့မှာမိုးကြတာတော့မှာဖြစ်ပါတယ်မိုးမကြမီအချိန်မှာဒုက္ခတွေတွေနေရပြန်လာတာကိုကျွန်တော်တို့တွေ့မြင်လို့ပါတယ်ကျွန်တော်တို့ဟာပြန်လည်လက်ခံမှုအတွက်လူလားတယ်လို့အထင်တင်လည်းဖြစ်နေပါပြီဒီသတင်းစကားကိုပြောကြလို့ပါတယ်မိမိတို့စိတ်သဘောထားဆန္ဒလျောက်ပြန်လာလူသူတွေအတွက်ကျွန်တော်တို့ဟာပြန်လည်လက်ခံမှုအတွက်လူလားတယ်လို့အထင်တင်ဖြစ်နေပါပြီပြန်လာသူတွေဟာလုံခြုံမှုနဲ့ဂုဏ်သိက္ခာရှိမှုတွေလည်းရရှိစေမှာဖြစ်ပါတယ
်ဒီအတွက်လည်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေလိုအပ်နေကြောင်းထက်သွင်းပြောဆိုပါတယ်ပြီးခဲ့တဲ့ February လကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကမြန်မာပြည်ကိုပြန်မဲ့သူ 8,000 ကျော်ပါစီးရင်ကိုပေးပို့ခဲ့ပေမဲ့မြန်မာအစိုးရကစီစစ်ရာမှာအထောက်အထားခိုင်မာသူလူ 800 ကျော်သာရှိကြောင်းပြန်လည်တုံ့ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကတော့မြန်မာနိုင်ငံကိုနေရက်စွန့်ခွာသွားသူ5ဦးပြန်လည်ဝင်ရောက်လာကြောင်းမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။
ကိုမိုးစွာပြောပြသွားတာပါရှင်။အခုတော့ကချင်ပြည်နယ်ဘက်ကတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးအခြေအနေဘက်ကိုလည်းကြည့်ကြရအောင်ပါ။ကချင်ပြည်နယ်မန်စီမြို့နယ်ကအသက်ခံရတဲ့ကချင်စစ်ဘေးရှောင်အမျိုးသား2ဦးရဲ့မိသားစုဝင်တွေလုံခြုံရေးစိုးရိမ်ချက်ကြောင့်ပုန်းရှောင်နေကြရကြောင်းအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုကထုတ်ဖော်ပြောဆိုပါတယ်မြန်မာနိုင်ငံတဝမ်းမှာလူခွင့်ရေးချိုးဖောက်ခံရသူတွေဟာတရားဥပဒေရဲ့အကာအကွယ်ကိုအပြည့်အဝမရသလိုလုံခြုံရေးအတွက်လည်းစိုးရိမ်နေရတယ်လို့ထောက်ပြထားပါတယ်မတ်တင်ဂီထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ကချင်ပြည်နယ်မန်စီမြို့နယ်မိုင်းကောင်ကြီးရွာကကချင်စစ်ပြေဒုက္ခသည်စခန်းကနေအသက်65နှစ်အရွယ်ဦးဖော်ကန်းရော်အသက်35နှစ်အရွယ်အင်ခွန်နော်ဆန်းတို့ခေါ်တဲ့ဒေါ်ဂျန်နော်ဆန်းတို့နှစ်ဦးဇန်နဝါရီလ31ရက်နေ့ကရွာအနီးမှာကျွဲချောင်းရင်စစ်တပ်စစ်ကြောင်းကဖမ်းခေါ်သွားပြီးတဲ့နောက်တလကျော်အကြာမှာသူတို့ရဲ့အလောင်းတွေကိုတွေ့ခဲ့ရတာပါမိသားစုရဲ့တိုင်ကြားချက်အရလူသတ်မှုနဲ့အမှုဖွင့်ပြီးစစ်ဆေးနေတဲ့ကာလအတွင်းစစ်တပ်ဘက်ကပြန်ပြီးတော့အမှုဖွင့်လာတာကြောင့်မိသားစုဝင်တွေရှောင်တိမ်နေကြရတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့ 45 Rights ကပြောဆိုလိုက်ပါတယ် 45 Rights ရဲ့အမှုဆောင်ရရှိချုပ် Matthew Smith ကအခုလိုပြောပါတယ
် Well we are very concerned with the situation
that အသက်ခံရသူတွေရဲ့မိသားစုဝင်တွေရင်ဆိုင်နေရတဲ့အခြေအနေတွေပေါ့ကျွန်တော်တို့အလွန်စိုးရိမ်မိပါတယ်အသက်ခံရသူတွေရဲ့မိသားစုဝင်တွေအခုပုန်းနေကြရပါတယ်ဒီလိုလှုပ်တာလဲကောင်းပါတယ်မိသားစုဝင်တူဦးဆိုရင်စွဲချက်တင်ခံရထားပြီးဖြစ်ပါတယ်တည်ဆုံးသူတွေရဲ့မိသားစုတွေကိုမေးမြန်းစုံစမ်းမှုတွေလုပ်နေတာဆိုရင်လဲစစ်တပ်ကမိသားစုကိုနှုတ်ပိတ်သွားအောင်လှုပ်လာနိုင်တဲ့အန္တရာယ်ရှိတယ်လို့ထင်ပါတယ်
45 rights ကဒီကနေ့ AB လ19ရက်နေ့လက်ခံရရှိတဲ့စာရွက်စာတမ်းမှာတော့စစ်တပ်ကဗိုလ်ကြီးကျော်ထွန်းအောင်ဆိုသူကမန်စီမြို့နယ်မှာတပ်ဖြတ်ခံရတဲ့ဖော်ခန်းရော်ရဲ့ချွေးမဖြစ်သူကိုထောင်ဒဏ်3နှစ်ထိကြားခံရနိုင်တဲ့မတရားသည့်နဲ့ဆက်သွယ်ဆောင်ရွက်မှုနဲ့အမှုဖွင့်ကြောင်းဖော်ပြထားတာပါအသက်ခံရသူ2ဦးကကချင်လက်နက်ကိုင်အဖွဲ့ KIA ကမှန်သိရတဲ့ချွေးမဖြစ်သူကော့အွန်းကအနာပိုင်တို့ကိုအကြောင်းမကြဘဲထိန်ချန်ထားတာလို့ဗိုလ်ကြီးကျော်ထွန်းအောင်ဆိုသူကဆွဆွဲထားတယ်လို့လဲ45 rights ကပြောဆိုထားတာပါအသက်ခံရသူတွေရဲ့မိသားစုဝင်တွေမျက်မြင်သက်သေတွေကိုအကာအကွယ်ပေးဖို့မြန်မာအစိုးရဘက်ကအခိုင်အမာဆောင်ရွက်ပေးပါလို့လဲအခွင့်အရေးလှုပ်ရှားမှုအဖွဲ့ကတိုက်တွန်းပါတယ်မြန်မာနိုင်ငံတွင်လူ့အခွင့်အရေးချိုးဖောက်မှုတွေအပေါ်နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလိုအပ်နေပြီလို့လဲ45 rights အဖွဲ့ကတိုက်တွန်းထားပါတယ်
။ Yeah, well, you know the Human Rights Council established the fact-finding mission essentially to help Myanmar deal with these very difficult violations.
မြန်မာနိုင်ငံကခက်ခဲရှုပ်ထွေးတဲ့အခြေအနေတွေကိုကင်တွယ်ဖို့အတွက်ကုလသမဂ္ဂဘက်ကအချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းခဲ့တာပါဒီလိုစုံစမ်းစစ်ဆေးမှုတွေကလူမှုအတိုင်းအဝန်းအတွက်သိပြီးအသုံးဝင်မယ်လို့ကျွန်တော်တို့ယူဆပါတယ်ဒါပေမဲ့အစိုးရဘက်ကနိုင်ငံတွင်းဝင်ပြီးလှုပ်ခွင့်မပေးပါဘူးဒါကတတိကြီးကြီးထားရမယ်ကိစ္စပါဒါကိုကြည့်ရင်အမှန်တရားကိုဖုံးဖိထားဖို့အတွက်စစ်တပ်နဲ့အရက်ဘက်အာဏာပိုင်တွေတနည်းတစ်ပုံနဲ့ပူးပေါင်းလုပ်နေကြတာလို့ကျွန်တော်တို့ကတော့ယူဆပါတယ်ဒါကမြန်မာပြည်သူတွေအတွက်ရောဒေသတွင်းအတွက်ပါပြဿနာပ
ါစစ်တပ်ရဲ့အမှုဖွင့်တိုင်ကြားချက်ကြောင့်လက်တုံပြန်ခံရမယ်အရေးစွရင်ချက်နဲ့အသက်ခံခဲ့ရသူနှစ်ဦးတို့ရဲ့မိသားစုဝင်တွေမန်စီမြို့နယ်မိုင်းကောင်ကျေးရွာကနေထွက်ပြေးပုန်းရှောင်နေကြရပြီးသူတို့ဘယ်မှာရှိနေတယ်လဲဆိုတာကိုလည်းမသိရတဲ့အကြောင်း45 rights အဖွဲ့ကပြောဆိုထားပါတယ်။ရှမ်းကချင်နဲ့ရခိုင်ပြည်နယ်တွင်းကအရက်သားတွေတပ်ဖြတ်ခံရမှုတချို့မှာတော့ပါဝင်ပတ်သက်တဲ့တပ်မတော်အရာရှိတွေနဲ့တပ်ဖွဲ့ဝင်တွေကိုစစ်ခုံရုံးတင်ခဲ့ပြီးပြစ်ဒဏ်စီရင်ခဲ့ရပါတယ်။ဒီထဲကတချို့ကတော့မောင်တော်မြို့နယ်အင်းတွင်ရွာကမွတ်စလင်၁၀ဦးကိုတပ်ဖြတ်မှုအတွေ့စစ်တပ်အရာရှိနဲ့တပ်ဖွဲ့ဝင်9ဦးကိုမကြခင်ကပြစ်ဒဏ်ချမှတ်ခဲ့ရသလိုမန်စီမြို့နယ်မိုင်းကောင်ကချင်စစ်ရှောင်း3ဦးကိုတပ်ဖြတ်ခဲ့မှုအတွေ့တည်ရင်မှုအပါအဝင်တပ်ဖွဲ့ဝင်6ဦးကိုလည်းအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်စီပြစ်ဒဏ်ချမှတ်ခဲ့ပါတယ်ရှင်
။မတင်ကြီးထိုက်ပြောပြသွားတာပါရှင်။မကြခင်မှာအမေရိကန်ပြည်ထောင်စုရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့နိုင်ငံသားရေးမူဝါဒတွေအကြောင်းကိုပြောပြပေးမှာပါ။အခုတော့လာမယ့်စနေညတိုက်ရိုက်လေလံဆွေးနွေးကမှဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေရှင်။
ရရှိများရှင်မြန်မာအစိုးရရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေကိုအချုပ်ချာအာဏာရဲ့မူလပိုင်ရှင်ဖြစ်တဲ့ပြည်သူလူထုနဲ့နီးစပ်တဲ့အောက်ခြေကစတင်မှဖြစ်ကြောင်းသမရဦးဝင်းမြင့်ကနေ့တကူမိန့်ခွန်းမှာပြောကြားသွားပါတယ်ပြည်ပြင်ပြောင်းလဲမှုတွေနဲ့အံဝင်တဲ့သူတွေကိုလည်းအရေးအသွေးရှိသူတွေနဲ့အစားထိုးသွားမယ့်အကြောင်းပြောကြားခဲ့တာပါအစိုးရအုပ်ချုပ်မှုပြည်ပြင်ပြောင်းလဲရမှာဘယ်ကဏ္ဍတွေဘယ်ဌာနတွေမှာအပြောင်းလဲတွေလုပ်ဖို့လိုအပ်နေပါလဲလူမှန်နေရာမှန်ဖြစ်ဖို့ဘယ်လိုလူတွေကိုဖယ်ရှားပြီးဘယ်လိုပုံကိုမျိုးတွေကိုနေရာပေးသင့်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းမြတ်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA American တန်ရဲ့တိုက်ရိုက်လေးလိုက်စွေးနေကစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုလာမယ့်စနေညတိုက်ရိုက်လေးလိုက်စွေးနေကမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-239-382-999 လေးဖြစ်စေ။ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွင်းနိုင်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါရစေရှင်။မြောက်ကိုရီးယားနဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရှိနေတာတရုတ်အပါအဝင်နိုင်ငံတချို့နဲ့ကုန်သွယ်ရေးစစ်ဖြစ်နိုင်ခြေအပေါ်စိုးရိမ်မှုတွေစတဲ့မူဝါဒရေးရာစိန်ခေါ်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ရင်ဆိုင်နေရပါတယ်ဒီသတင်းပတ် plugin အစီအစဉ်မှာ Greta Ben Sester ကပူရက်စစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဟောင်းအငိမ့်စားရေတပ်ဗိုလ်ချုပ်ကြီး Michael Muller အပါအဝင်နိုင်ငံရေးကျွမ်းကျင်ပညာရှင်တချို့နဲ့တွေ့ဆုံပြီးအမေရိကန်အနေနဲ့ရင်ဆိုင်နေရတဲ့ဒီစိန်ခေါ်မှုတွေဟာအမေရိကန်နိုင်ငံသားရေးမူဝါဒရေးရာတွေအပေါ်ဘလို့ရိုက်ခတ်လာနိုင်မလဲဆိုတာကိုဆွေးနွေးထားပါတယ်။ Elizabeth Chanat ပေးပို့ထားတဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားအပြန်လဲကုန်သွယ်ကွန်တိုးစီးကျက်နေချိန်မှာပဲပူရက်စီဦးစီးချုပ်များအဖွဲ့အကြီးအကဲဟောင်းအငိမ့်စားရေးတဲ့ပူဇော်ကြီး Michael Muller ကတရုတ်နိုင်ငံဟာအရှင်ဟုန်နဲ့ဖွံ့ဖြိုးတိုးတက်နေပြီးဒလိုတိုးတက်နေမှုဟာကမ္ဘာကြီးအနေနဲ့အပြောင်းလဲတွေဖော်ဆောင်ရမှာအဓိကကျတဲ့တော့ချက်ဖြစ်လိမ့်မယ်လို့ VOA ရဲ့ plugin အစီအစဉ်အတွင်း Greta Van Susteren နဲ့ဆွေးနွေးခဲ့ပါတယ
် How China grows and what our relationship is
ပြုသဘောနဲ့ပူးပေါင်းဆောင်ရမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့သူတို့နဲ့ရေရှည်ဆက်ဆံရေးထင်ထားဖို့ဟာတကယ့်ကိုရေးပါပါတယ်သူတို့နဲ့ပြုသဘောဆောင်တဲ့ဆက်ဆံရေးမျိုးထူထောင်ထားနိုင်မယ်ဆိုရင်ကမ္ဘာကြီးအတွက်ကောင်းမယ်လို့ထင်ပါတယ်အဲ့လိုမှမဟုတ်ဆိုရင်တော့ကမ္ဘာကြီးအတွက်အကျိုးမဲ့မှာဖြစ်တာကြောင့်မလို့တေချာရွေးချယ်ဆောင်ရပါလိမ့်မယ်ဒီရာစုနှစ်အတွင်းအမေရိကန်နဲ့တရုတ်တစ်ဖက်ပူးပေါင်းဆောင်နိုင်ဖို့ဟာကမ္ဘာကြီးအတွက်အရေးကြီးဆုံးဖြစ်တယ်ဆိုတာတကယ့်ကိုယုံကြည်ပါတယ
်သူပိုင်ကိုပိုင်နယ်မြေအငင်းပွားနေကြတဲ့တောင်တရုတ်ပင်လယ်အတွင်းမှာတရုတ်နိုင်ငံအနေနဲ့တိုးချဲ့နေရယူလာနေတာက ုဟန်တားနိုင်မှုဂျပန်ဖိလစ်ပိုင်စတဲ့နိုင်ငံတွေကအမေရိကန်ရဲ့အကူအညီကိုလိုလားနေပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းကွန်ဒိုလီဇာရိုက်စ်ကိုအကြံပေးခဲ့ဘူးသူဒန်နီယယ်ထွင်းနင်းကဒေတာရင်းတရုတ်နိုင်ငံအနေနဲ့အင်အားသုံးဆောင်ရွက်လာမှုဟာကမ္ဘာစီးပွားရေးအပေါ်ရိုက်ခတ်လာနိုင်ကြောင်းပြောပါတယ်။
China does want to go global.
တရုတ်နိုင်ငံဟာကမ္ဘာကြီးနဲ့ပူးပေါင်းဆောင်ရွက်ဖို့ဆိုရတဲ့အာရှကနေကြော်လွန်ပြီးဩဇာလွှမ်းမိုးခြင်းတွေလို့အမေရိကန်နဲ့မဟာမိတ်တွေအကြားကာလကြာရှည်စွာကလေးကတက်ရှိုးဖြိုခွဲခြင်းနေတာပါဒီကိစ္စနဲ့ပတ်သက်ပြီးအလေးနက်ထားရပါမယ
်တရုတ်နိုင်ငံဟာစီးပွားရေးနဲ့စင်အားသုံးပြီးနယ်မြေချက်ထွင်လိုတယ်လို့ပြောလာသူက German Marshall Fan အဖွဲ့ကနိုင်ငံရေးကျွမ်းကျင်သူ Joshua Walker ပ
ါ If you control that ceiling
ဒီရေကြောင်းလမ်းကိုထိန်းချုပ်လိုက်မယ်ဆိုရင်တော့ဒုတိယကမ္ဘာစစ်နောက်ပိုင်းအမေရိကန်ရဲ့နိုင်ငံတကာအခင်းအကျင်းအစည်းအဝေးတွေကျိုးပြတ်သွားနိုင်ပါတယ်။စိတ်ဝင်စားစရာကောင်းတာကအမေရိကန်ရဲ့ဗျူဟာဟာအခုအခါမှာအင်ဒိုပစိဖစ်ဒေသအတွင်းအိန္ဒိယနဲ့ဂျပန်နိုင်ငံတို့ကိုအဓိကဆုံမှတ်ထားပြီးဆက်သွယ်ပေးဖို့ကြိုးပမ်းနေတာပါ
။တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်နေချိန်မှာပဲခေါင်းဆောင်ပိုင်းမှာကမ္ဘာကြီးအနေနဲ့အံ့အားသင့်စရာကောင်းတဲ့အပြောင်းအလဲတွေတွေ့ခဲ့ရတယ်လို့ရေရက်ဗိုလ်ချုပ်ကြီးမူလန်ကပြောပါတယ်
။ The people that are moving the needle.
နေနဲ့လူလူအာနာကိုချုပ်ကင်မှုကြိုးပမ်းနေသူတွေကတော့ရှီချင်းပင်နဲ့ပူတင်ပါ။သတိထားမိလောက်တော့သူတို့ဟာအာနာမဲ့သူတွေပါ
။လူငယ်နဲ့လာတော့ကတရုတ်ကွန်ဂရက်ကနေသမ္မတတာဝန်ထမ်းဆောင်ရမယ့်ယာရုတက်တန်းကာလကိုပယ်ဖျက်ခဲ့ပြီးသမ္မတရှီအနေနဲ့အချိန်ကပ်သတ်မရှိဆက်အုပ်ချုပ်နိုင်ဖို့လမ်းဖွင့်ပေးခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ဟာလည်းသမ္မတအဖြစ်ထပ်မံအရွေးခံရပြီးနောက်ထပ်6နှစ်တာသမ္မတတာဝန်ဆက်လက်ထမ်းဆောင်သွားမှာပါခင်ဗျာ။
ကိုအောင်အောင်ပြောပြသွားတာပါရှင်အခုလွှင့်နေတဲ့ရေဒီယိုအစီအစဉ်ကိုအင်တာနက်ဆာမျက်နှာကနေပြီးတော့လဲ website လိပ်စာ burmese.voanews.com ကနေပြီးတော့နားဆင်နိုင်ပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကို line to meter 25 kHz 1553ည line to meter 32 kHz 11803ည line to meter 58 kHz 9335နဲ့ပထမနာရီဝက်မှာ line လက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်အဲ့ဒီအစီအစဉ်အဲ့ဒီအချိန်ပိုင်းအတွင်းမှာတော့လူလူကျမရေးဥဟောင်းခင်ရဲ့မြမရေးတုံသက်ချက်နဲ့တိုင်းရင်သတင်းလွှာစားတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရမှာပါအခုကြာသပတေးနေ့ညနေပိုင်းထိပ်တန်းရောက်နေတဲ့သတင်းကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်မရှင
်မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေအောင်မြင်ရရရှေ့သတင်းပတ်တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးတွေ့ဆုံမှုအပေါ်မှာလာမကနောက်ပိုင်းမှာတွေ့ဆုံမှုစီစဉ်ထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးတွေ့ဆုံမှုအပေါ်မှာပါမူတည်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတမွန်ဂျင်ဟင်းကဒီနေ့ပဲပြောလိုက်ပါတယ်မြောက်ကိုရီးယားနဲ့နျူကလ িয়ার ကိစ္စရေးသဘောတူညီချက်ရနိုင်မယ့်အလားအလာနဲ့မြောက်ကိုရီးယားစီးပွားရေးအတွက်နိုင်ငံတကာအကူအညီရနိုင်မယ့်အလားအလာတွေကိုတွေ့မြင်နေရတဲ့အကြောင်းလည်းပြောဆိုထားခဲ့တာပါအမေရိကန်နဲ့ဂျပန်နိုင်ငံကြားမှာနှုတ်ထွက်တဲ့မှာမိတ်ဖြစ်ဆက်လက်ရည်တည်သွားဖို့ဂရုပြုပြောဆိုမှုတွေရှိခဲ့ပေမဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဒေါ်နယ်ထရန့်ရဲ့နှစ်ရက်ကြာဆွေးနွေးမှုတွေအတွင်းမှာတော့အဓိကကျတဲ့ကုန်သွယ်ရေးကိစ္စရပ်တွေမှာသမောတူညီမှုရအောင်ညှိနှိုင်းနိုင်မှုမရှိခဲ့ပါဘူး။ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဆွေးနွေးမှုတွေဟာအကျိုးများခဲ့တဲ့အကြောင်းသမ္မတထရန့်ကပြောပေမဲ့ပေါ်တူနီကပူးတွဲသတင်းစာရှင်းလင်းမှုအတွင်းမှာတော့ရလက်အနေချင်းကိုသာပြသနိုင်ခဲ့တာပါ။ကျွမ်းနိုင်ငံမှာသမ္မတအဖြစ်လက်ရှိဒုသမ္မတမီဂွဲတယ်စကန်နဲကိုရွေးချယ်လိုက်တဲ့အတွက်နှစ်ပေါင်း60အတွင်းပထမဆုံးအကြိမ်ဖြစ်ကထရိုမီသားစုဝင်မဟုတ်တဲ့သူတစ်ယောက်သမ္မတဖြစ်လာတော့မှာပါသမ္မတရောကတ်စထိုနီယာမှာအစားထိုးမဲ့သမ္မတဖြစ်အမည်စင်းတင်သွင်းမှုလွတ်တော်ကဒီနေ့ပဲမဲခွဲဆုံးဖြတ်အတည်ပြုလိုက်တာပါနိုင်ငံတော်ခီးစဉ်ဖြစ်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာဒီနေ့မှာတော့ဗီယက်နမ်ဝန်ကြီးချုပ်ဝမ်ရှန်ဖက်နဲ့တွေ့ဆုံပြီးနိုင်ငံခြားပူးပေါင်းဆောင်ရွက်ကိစ္စတွေကိုဆွေးနွေးခဲ့ကြသလိုဆက်သွယ်ရေးနဲ့သတင်းလုံခြုံရေးဆိုင်ရာနားလည်မှုစာချုပ်နဲ့လက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းတက်ရောက်ခဲ့ကြပါတယ်
။ဧပြီလ19ရက်ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းကြေကျုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Linus Ringers ဖြစ်ပါတယ်ရှင်။အခုကျွန်တော်တို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PPG Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line meter 25 32 51နဲ့ line meter 190တို့ကနေနားဆင်နိုင်ပါတယ်။ VO သောရရှင်များနဲ့တော့မြန်မာပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington,